ဆရာမကြီးဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့လေရလက်လေးနည်းနည်းလောက်ပြောပြပါလားခင်ဗျာ
ဟိုရလက်ကတော့ကျမတို့ရဲ့ဆွေးနွေးတဲ့အပေါ်မှာနောက်ဆုံးပေါ့လေဒီနိုင်ငံလုံးအတိုင်းအတာနဲ့ပြည်ခရဲ့စေရေးစာချုပ်ရဲ့နောက်ဆုံးတစ်ချက်ဖြစ်တဲ့အလုံးပတ်ဝင်လက်မှတ်ရေးထိုးရေးအချက်ကိုကျမတို့လက်နက်ကင်တိုင်းနာအဖွဲ့ကြီးကောင်းဆောင်တွေကအခုဒီလိုဆွေးနွေးတာဖြစ်တယ်တိုင်းနာအဖွဲ့ကြီးကောင်းဆောင်တွေရဲ့ဒီချက်ကလည်းအလုံးစပြိုင်နဲ့ပတ်ဝင်လက်မှတ်ထိုးနိုင်တဲ့ထိုင်မာတဲ့ဒီစာချုပ်တစ်ခုဖြစ်ဖို့အတွက်ပဲဆိုတော့သမတအရေးပြောတာကအလုံးပေါင်းဝင်လက်မှတ်ရေးထိုးရေးကိုမူရနိုင်ငံတော်ဆွေးနွေးလက်ခံတယ်အဲဒါပေမဲ့အချင်းချင်းအကောင့်တွေပေါ်သွားဖို့ဆိုတာကိုသမတအရေးပြောတယ်အဲ့တော့အခုဒီအစည်းအဝေးဆုံးဖြတ်ချက်ရက်လက်အနေနဲ့ကလက်မှတ်ရေးထိုးနိုင်တဲ့ရက်ကိုအောက်တိုဘာလပထမအပတ်လောက်ကိုလက်မှတ်ရေးထိုးနိုင်ဖို့အဲ့လိုညှိနှိုင်းထားတာရှိရဲအဲ့တော့အခုနဲ့အောက်တိုဘာလကျမှဒီတိုင်းလာလက်နက်ကင်ဖွဲ့ကြီးတွေကရောနိုင်ငံတော်အစိုးရကပါအားလုံးပေါင်းဝင်လက်မှတ်ရေးထိုးနိုင်ရေးကိုကြိုးစားဆောင်ရွက်သွားမယ်ဆိုတာပါပဲ
။အော်ဟုတ်ကဲ့အဲ့တော့ဟိုကလေနည်းနည်းရှင်းရှင်းလင်းလင်းသိချင်တာဟိုအားလုံးပေါင်းဝင်ရေးကိုအစိုးရဘက်ကနေပြီးတော့မူရသဘောတူတယ်ဆိုတဲ့အခါကျတော့အခုအဲ့တော့အားလုံးပေါင်းဝင်ရမှာလားဒါမှမဟုတ်လည်းမပေါင်းဝင်သေးဘဲနဲ့ပဲဒီ15ဘွဲ့နဲ့ပဲထိုးမှာလားဘယ်လိုကျွန်တော်တို့နားလည်လို့ရမလဲခင်ဗျာ
။မူရသဘောဆိုတာဒါဒီအစိုးရဘက်ကနေပြီးတော့လက်နက်ကင်အဖွဲ့အစည်းဆိုပြီးတတ်မှတ်ထားတာတွေရှိတယ်ဒီလက်ကအဖွဲ့ကြီးရဲ့အားလုံးကအခုအချိန်နဲ့မျိုးကြောင့်အစိုးရကလက်မှတ်ထိုးဖို့အတွက်ဟိုလက်မှတ်ခံတာတွေရှိတယ်။ဒါပေမဲ့ဘလို့ပဲဒီတိုင်းဒီလိုအပြစ်ခက်ရက်စဲရေးလို့ကျွန်တော်တို့ကနှမ်းလေတက်ခါရတယ်ဖြစ်တယ်။ဟိုဒါတနိုင်ငံလုံးငင်းငင်းနိုင်ဖို့ဆိုလို့ရှိရင်အားလုံးပတ်ဝန်းလက်မှတ်ရေးထိုးမှဖြစ်မယ်ဆိုတာကတော့ EU ဘက်ကတင့်တယ်လို့နိုင်ငံတော်အစိုးရလည်းဒီလိုသဘောထားရှိတယ်ကြ။ဘလို့ပဲဖြစ်ဖြစ်လောက်ရမှာပဲဆိုတဲ့သဘောထားရှိတယ်။အဲဒါကြောင့်မူရသဘောပြုတယ်လို့ပြောတာပဲဖြစ်တယ်။ဟိုဒါပေမဲ့အကောင့်ချက်ပေါ်တဲ့နေရာမှာတော့အချင်းနဲ့ဖြစ်တဲ့အဖွဲ့เนี่ยเส้นนี้มันဖြစ်တဲ့အဖွဲလို့အစိုးရကအဲ့လိုနားလည်ထားတာရှိတယ်။ဒါသူတို့သတ်မှတ်ထားတယ်သတ်မှတ်ချက်တွေလည်းရှင်းရှင်းပဲပေါ့လေ။ဒါပေမဲ့ဟိုဒါမူရလက်ခံထားတဲ့အလုံးပေါင်းဝင်လက်မှတ်ရေးထိုးနိုင်ရေးကိုအဲ့တော့လက်ရထားတဲ့လက်မှတ်ရေးထိုးမဲ့ရက်နဲ့အခုကြားထဲမှာတော့အလုံးပေါင်းဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်ကိုစီပွန်းဆောင်ရွက်သွားမှာ။
အဲ့တော့ဆိုလို့ရှိရင်ဒီပလောင်တို့ကိုကန်းတို့ဟဟလားတခြားဒီ AA တို့ဒီအဖွဲတွေပါပါလာမယ်ဆိုတဲ့သဘောလားခင်ဗျာ။
ဟုတ်ကဲ့ဟိုစားဒီအဲ့အဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့အနေထားမတူဘူးတစ်ဖွဲ့နဲ့တစ်ဖွဲ့အင်းနေလည်းမတူကြဘူးဆိုတော့ဟိုဘယ်လိုပုံနဲ့ပါလာမလဲဆိုတော့ကျွန်မလည်းအသေးသေးပြောလို့မရဘူးပေါ့နော်ဒါပြောရသူကလည်းရှိတဲ့တောင်းတမှုနဲ့လည်းဆိုင်နေတော့ကြဒါပေမဲ့လည်းဒီအဖွဲ့တွေအပါအဝင်ပေါ့လေအားလုံးပါလာနိုင်အောင်ဟိုတူပန်းဆောင်ရွက်သွားမယ်ဆိုတာသဘောထားရှိပါတယ
်ဟိုဒါဖြစ်ရင်တော့ယတိပြတ်တော့ဟိုဘယ်နှဖွဲ့နဲ့ထိုးမယ်ဆိုတဲ့ဟာမျိုးတော့အဲ့လိုတော့
မရှိဘူး
အော်ဟုတ်ကဲ့နောက်တစ်ချက်ကလေဟိုကလေအခုဒီကာကွယ်ဦးစီးချုပ်ကပြောထားတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒီလက်မှတ်ထိုးပြီးလို့ရှိရင်လက်နက်တွေဖြုတ်သိမ်းမယ်ဆိုတဲ့ကိစ္စပေါ့အဲ့ဒီအပေါ်မှာရောဘယ်လိုဆွေးနွေးကြလဲခင်ဗျာ
ကျွန်တော်ဒီ NCA ထဲမှာဒီစာချုပ်ထဲမှာကျွန်တော်ကြည့်လို့ရှိရင်လူငင်းဆိုင်ရာတင်တဲ့ပေါင်းစည်းရေးကိစ္စရက်များဆိုတာ၃နေရာမှာပါတယ်အခန်း၃မှာတစ်ခုနဲ့အခန်း၅မှာနှစ်ခုဒီ၃နေရာစလုံးမှာကျွန်တော်ကပထမအဆင့်အနေနဲ့ကလူငင်းဆိုင်ရာကိစ္စများကိုဆွေးနွေးရမယ်ဆိုတော့ရေးထားတယ်ကြည့်လို့ရှိရင်ဆွေးနွေးပြီးတဲ့နောက်မှာမှကအချင်းချင်းအကောင့်တွေပေါ်ဆောင်ရွက်သွားဖို့ဆိုတာပဲဆိုတော့လက်နဲ့ချက်သိင်းနေတို့ဘာလို့ဆိုတာကတနေ့မှဖြစ်လာကောင်းဖြစ်လာနိုင်တယ်ဒါပေမဲ့ချက်ချင်းတော့လုပ်ဖို့မရှိဘူးလုပ်လို့လည်းမရဘူးဆိုတာတော့ဒါ23ကလက်ခံထားတယ်အထုံးမှ GDR ဖြစ်ရင်လည်းဖြစ်မယ်ဒါပေမဲ့ဘလို့လဲဖြစ်ဖြစ်ကဒီလုံရင်းဆိုင်ကိစ္စကိုထွေးလို့ရမယ်ပြန်ပြီးတော့လုပ်စီရတယ်အချင်းချင်းလုပ်တဲ့နေရာမှာအနည်းဆုံး9နဲ့6နဲ့9နဲ့ဘယ်နဲ့ဖြစ်တာမလဲတော်တော်မသိဘူးပေါ့ဒါပေမဲ့ဒီအထုံးမှတော့ GDR ဖြစ်ကောင်းလဲဖြစ်မယ်ပေါ့လေဒီဒါကစာချုပ်မှာ room မှာချရတဲ့အတိုင်းနဲ့ကျွန်တော်တို့သွားဖို့ရှိပါတယ
်အော်ဟုတ်ကဲ့ကဲ့အဲ့တော့အခုဒီအောက်တိုဘာမှာတကယ်လို့လက်မှတ်ထိုးပြသွားရင်ထိုးပြီးတာနဲ့ဒီတလား2လားနဲ့လည်းနဲ့ဖြုတ်မယ်ဆိုတာမျိုးတော့မဟုတ်သေးဘူးပေါ့အ
ဲ့လိုလုပ်လို့ရှိရင် EU ဒီထက်တက်ခံမလဲဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဘာလို့ဆိုတော့အဲ့တော့လည်းဒ
ီထက်တော့နေကြတော့
ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုသာဆိုလို့ရှိရင်လေဒီစာချုပ်တွေကလည်းဘယ်လိုဖြစ်လာနိုင်မလဲပေါ့နော
်ဒီဟာတော့စာချုပ်ထုတ်မှကျွန်တော်ဒီလိုရေးရတဲ့အတွက်ကြောင့်ဒီလိုနားလည်တဲ့အပေါ်မှာ EU ဒီကစာချုပ်ကိုလက်မှတ်ကြီးကြီးထိုးမယ်ဆိုပါတော့အကယ်၍ဒီစာချုပ်ထဲမှာအတိုင်းမလုပ်ဘူးဆိုတော့စာချုပ်ပြည့်တယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒါဖြစ်ဟိုအခုကပေါ့နော်အောက်တိုဘာလထဲမှာတော့ဒါလက်မှတ်ထိုးမယ်ရက်တော့မတတ်မှတ်ရသေးဘူးပေါ့နော
်ဟုတ်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့